ီးခဲ့တဲ့မက်ရှ်လကကျင်းပတဲ့ပြည်သူ့လွတ်တော်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးက2014ခုနှစ်အကုန်မှာကြားဖြတ်ရွေးကောက်ပွဲကျင်းပပေးမယ်လို့ပြောကြားခဲ့ပါတယ်။ဒီနေ့မြမငင်းငင်းရေးဆန္ဒမှာပြုလုပ်တဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲအပြီးသတင်းစာရှင်းလင်းပွဲမှာ2014ခုနှစ်ကြားဖြတ်ရွေးကောက်ပွဲကိုမကျင်းပတော့တဲ့အကြောင်းအခုလို့ပြောကြားခဲ့ပါတယ်။
ကျွန်တော်ဆုံးဖြတ်ချက်ကအဓိကဖြစ်နေတယ်ကျွန်တော်ဆုံးဖြတ်နိုင်မှုရှိတယ်ဥပဒေအရလည်းအနည်းထားတယ်ဗျာကျွန်တော်ကပြောတယ်ထွတ်တော်ရဲ့အခြေအနေသုံးသပ်ပါတယ်ပါတီရဲ့အခြေအနေသုံးသပ်ပါတယ်ကျွန်တော်ကော်မရှင်ရဲ့အခြေအနေသုံးသပ်ပါတယ်နိုင်ငံတော်ပါတဲ့အခြေအနေသုံးသပ်ပြီးတော့ပိုင်းမှာယနေ့ဂျပန်ရေကောင်မလုပ်တော့ဘူးဆိုတော့ဒီနေ့ကျွန်တော်ပါတီရဲ့ပြုပြီးတော့ဒီပြောကြရင်းနဲ့ပဲတရက်လာစီနေမှာလုပ်ခဲ့ပ
ါအာဆီယံထိပ်သီးအစည်းအဝေးရက်ရွှေဆိုင်တာကုန်ကြငွေများပြတာမဲဆန္ဒနဲ့30ကျော်နဲ့လွှတ်တော်အတွင်းပြောင်းလဲမှုမရှိနိုင်တာကြောင့်ဥပဒေအရခွင့်ပြုထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့လုပ်ပိုင်ခွင့်အရဆုံးဖြတ်ခဲ့တာလို့ဦးတင်အေးကပြောကြားခဲ့ပါတယ်။ကော်မရှင်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်အပေါ်နိုင်ငံရေးပါတီတွေရဲ့သဘောထားကကွဲလွဲနေပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ဖို့အရွေးကောက်ခံကိုယ်စားလှယ်တွေလိုအပ်နေချိန်မှာကြားဖြတ်ရွေးကောက်ပွဲမလုပ်တော့တာဟာနစ်နာပြီးဂရီတိုင်းလုံးမှသာ2015ရွေးကောက်ပွဲအတွက်ယုံကြည်မှုရှိစေမယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကအခုလိုသူ့အမြင်ကိုပြောပြပါဗါတယ
်။ထောက်ချစ်ဖွဲ့စည်းပုံကိုပြင်ဆင်နိုင်ဖို့အတွက်436ကအရ85ရာခိုင်နှုန်းကျော်သောလွှတ်တော်ကိုယ်စားလှယ်တွေကိုလိုချင်လို့ပါ။အဲ့တော့လွှတ်တော်တစ်ခုပုံမှန်စည်းဝေးကျင်းပတဲ့ကာလမျိုးမှာ25ရာခိုင်နှုန်းကဒင်းပြတ်ကျပ်ဖြစ်ဖြစ်နေမယ်။အဲ့တော့ကျွန်တော်တို့ဟာဖွဲ့စည်းပုံချိန်ကဥပဒေကိုပြင်ဆင်တဲ့မေးဆန္ဒပေးတဲ့ကဏ္ဍမျိုးမှာရုပ်ရည်သွားနိုင်တာအခြေအနေဖြစ်လာနိုင်ပါတယ်။အကောင်းဆုံးကတော့ဂရီပေးပီးသားကိုဆက်ထိန်ရေးကျင်းပါတယ်။ဒီဂရီကိုဆက်ထိန်မှပဲ2015မှာလွတ်လပ်ပွင့်လင်း free and fair ဖြစ်မဲ့ရွေးကောက်ပွဲကိုကျင်းပပေးမယ်ဆိုတော့သူတို့ရဲ့ဂရီအလီလီကိုလည်းနော်တခြားပုဂ္ဂိုလ်တွေကစနိုင်ငံရေးပါတီအဆုံးပေါ်ဗျာယုံကြည်လက်ခံနိုင်တဲ့သဘောရှိလာနိုင်တာပေါ့။ဒီဥစ္စာကိုစပြီးယုံကြည်ရမယ့်အချက်လေးကိုနင်းချေလိုက်ပြီဆိုကြတဲ့ပြန်တဲ့အချက်လက်တွေကိုလည်းနိုင်ငံရေးပါတီတွေကတန်တရားဝင်လာနိုင်တာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘဟိုကော်မတီအဖွဲ့ဝင်ဦးညံဝင်းကပြင်ဆင်ချိန်နည်းတာကြောင့်မကျင်းပနိုင်တာကိုထောက်ခံလိုက်ပါတယ်
။သူအခက်ခဲတဲ့သူပေါ့သို့တော့ကျွန်တော်တို့ဘက်ကတော့ဒီလိုမလုပ်တော့ရှင်းတ်ပါတယ်။ပြောလို့လဲဆိုတော့ကျွန်တော်တို့ကအခုကြာကြာရွေးကောက်ပွဲပြင်ဆင်ရတာအချိန်ရနေနေနဲ့ကမန္တန်နေခြင်းနဲ့
အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကဒီကြားဖြတ်ရွေးကောက်ပွဲမကျင်းပနိုင်တဲ့အပေါ်အခုလိုပြောပါတယ်
။ဒီကနေ့သတိဖြစ်တော့မယ်ဆိုရင်တော့ဖြည့်ဆိုင်တာကောင်းတာပေါ့။အပြည့်နဲ့သတိကဖြစ်မှမမသေးရောဖြစ်မှလည်းမသေးရောဆိုရင်တော့ရဲရဲရောဝယ်လုပ်တင်တယ်။ဒါကြောင့်ဆိုတော့ဒီမိုကရေစီအင်အားစုတွေရောပြည်သူတွေလည်းဆန္ဒတွေပေးဖို့လိုတဲ့နေတဲ့နေရာတွေကိုတော့ဖြစ်ရင်ပြန်လည်ရွေးကောက်ပွဲလုပ်ပေးတာဒီမိုကရေစီအစီအမံပဲ။လောက်တော့လုပ်တင်တယ်သူတို့လည်းပဲအခုလိုအကြောင်းပြချက်တွေရှိလို့ရွှေ့ရဆိုရင်တော့လည်းဒါတမျိုးပေါ့။
2014ကြားဖြတ်ရွေးကောက်ပွဲမပြုလုပ်တော့ပေမဲ့2015အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးဦးတင်အေးကအခုလိုပြောကြားခဲ့ပါတယ
်2015ရွေးကောက်ပွဲနဲ့ကျွန်တော်တို့လက်ပြီးအမြင်ရွေးကောက်ပွဲကိုဥပဒေနဲ့ကျွန်တော်လုပ်ပြီးတော့ပါပါရွေးကောက်ပွဲကိုတိကျထားတော့လုပ်မှာတော့ voter education ပဲလူလူဥပဒေနဲ့နားလည်တော့ဥပဒေနဲ့ကျွန်တော်တို့ဥပဒေကိုကိုယ်ယူတော့လုပ်တဲ့အမြင်ကိုဖြန့်လို့ပါမယ်အဲ့ဒါကျွန်တော်တော့ခဏကျွန်တော်တွေဟုတ်ပါဘူးအပါတီတွေပြီးရင်ဆက်ဆိုရင်ပြီးကတော့မီဒီယာနဲ့ပေါင်းပြီးတော့
2014ကြားဖြတ်ရွေးကောက်ပွဲကိုပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေကလစ်လတ်မဲဆန္ဒနဲ့35နေရာအတွက်ကြားဖြတ်ရွေးကောက်ပွဲပြုလုပ်ပေးဖို့ပြင်ဆင်ခဲ့တာဖြစ်ပါတယ်ခင်ဗျာ